မြန်မာနိုင်ငံရဲ့အခြေအနေကိုသတိနဲ့ကြည့်ဖို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။သူ့ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်တွေကနောက်ဆုံးမြို့ဖြစ်တဲ့လော့စ်အိန်ဂျလိစ်မြို့မှာမြန်မာမိသားစုတွေနဲ့တွေ့ဆုံစဉ်အတွင်းဒေါအောင်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကိုဖက်ဒရယ်ပြည်ထောင်စုနိုင်ငံအဖြစ်ပေါ်ဆောင်နိုင်မဲ့အလားအလာလက်ပေးလက်ယူအကျင့်ပြောက်ရေးမြန်မာနိုင်ငံအတွက်ပေးသင့်တဲ့အကူအညီတွေကြောင့်စတဲ့ခန္ဓာမျိုးစုံနဲ့ပတ်သက်တဲ့မေးခွန်းတွေကိုဒေါအောင်ဆန်းစုကြည်ကဖြေကြားခဲ့ပါတယ်။လော့စ်အိန်ဂျလိစ်မြို့က Convention Center မှာပြုလုပ်ခဲ့တဲ့မြန်မာမိသားစုနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံပွဲအကြောင်းမဆုမျက်မွန်ကဆက်ပြောပြပေးပါမယ်ရှင်
။ကောင်းပါပြီ။အမေရိကန်ပြည်ထောင်စုခရီးစဉ်ရဲ့နောက်ဆုံးခရီးဖြစ်တဲ့လော့စ်အိန်ဂျလိစ်မြို့မှာမြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့တဲ့ဒေါအောင်ဆန်းစုကြည်ကသူ့ရဲ့အမေရိကန်ခရီးစဉ်တစ်လျှောက်လုံးမှာနှွေးနှွေးထွေးထွေးကြိုဆိုကြတဲ့အတွက်စိတ်ခွန်အားတွေဖြစ်စေခဲ့တယ်လို့ပြောသွားခဲ့ပါတယ်
။ဒီလိုလာတာပထမအဦးဆုံးတော့ပြောရမယ်ရှင်။ကျမကျေနပ်ပါတယ်။ကျနပ်ပါလေဆိုဆိုဆိုကကျမချင်းပြတဲ့အတိုင်းပဲကျမလာတာရေရွချက်တစ်ခုရှိတယ်တစ်ခုကတော့ကျမတို့ကိုကုညီမဆပေးခဲ့တဲ့လူတွေကိုကျေးဇူးတင်ကြောင်းပြောဖို့အဲ့ဒါကကျမပြောနိုင်ခဲ့လို့ကိုတိုင်းတချို့ကိုတိုင်းတွေ့ပြီးတော့ကျေးဇူးတင်ပါတယ်ဆိုတော့ပြောနိုင်ခဲ့လို့ကျမအများကြီးအားရပါတယ်နောက်တစ်ခုကတော့ကျမတို့ရဲ့မြန်မာနိုင်ငံအခြေအနေကိုရှင်းပြခြင်းလို့အဲ့ဒီဟာလဲအတော်အတန်အားရလောက်ပါတယ်ဘာကျမတနိုင်ငံလုံးတော့ပြအောင်မသွားနိုင်ဘူးပေါ့နော်ဒါပေမဲ့လည်းအရေးကြီးတဲ့နေရာတွေတချို့တက်ကူတွေနောက်ပြီးတော့မြန်မာနိုင်ငံသူနိုင်ငံသားအများနေတဲ့နေရာတွေကိုကျမရောက်နိုင်ခဲ့ပါတယ်အခုဒီလိုပြောနိုင်ရတယ်အဲ့တော့ကျမဒီလိုဟိုမြန်မာနိုင်ငံကရောက်လာတဲ့ပြည်သူပြည်သားတွေနဲ့ဆွေးနွေးနိုင်တဲ့အခြေအနေကိုအင်တာမအားရတယ်အခုဒီလိုမေးခွန်းတွေယူရတယ်ဆိုတာလည်းအချိန်ကစားကြောင်းမဟုတ်လို့ပေါ့နော်တကယ်ဆိုလို့ရှိရင်တော့အုပ်စုတွေနဲ့ဆွေးနွေးရတာတောင်မှကျမကပိုသဘောကျတယ်
လော့စ်အိန်ဂျလိစ်မြို့အနီးတစ်ပိုက်မှာရှိတဲ့မြန်မာလူမျိုးတွေတင်မကကနေဒါနိုင်ငံအထက်ကပါမြန်မာလူမျိုးတချို့လာခဲ့ကြတဲ့ပွဲမှာတောင်ဆန်းစုကြည်ကိုမေးခွန်းတွေမျိုးစုံမေးကြပါတယ်မြန်မာနိုင်ငံလက်ရှိအခြေအနေတွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုတောင်ဆန်းစုကြည်ကဖြေတဲ့အခါမှာသတိနဲ့သုံးသပ်ဖို့လိုအပ်တဲ့အကြောင်းကိုဖြေသွားတာတွေ့ရပါတယ
်ကျမတို့နောက်လုပ်ဖို့တွေအများကြီးကြာမှသေးတယ်အဲ့ဒီဟာကိုမြန်မာနိုင်ငံကိုကြည့်တဲ့အခါကြလို့ရှိလို့ရှင်စိတ်စိတ်ကြည့်ပါတိတ်ပြီးတော့အကောင်းမြင်လုံမငယ်ပါနဲ့အဆိုးမြင်လို့လည်းပြောတင်တာမဟုတ်ဘူးဒါပေမဲ့သတိနဲ့ကြည့်ပါသတိဆိုတာလွန်ကဲတယ်လို့မရှိဘူးလို့တရားတော်မှာပါတဲ့အတိုင်းပဲဒီအချိန်မှာမြန်မာနိုင်ငံကိုလေ့လာသုံးသပ်တဲ့အခါမှာသတိဆိုတာဘယ်တော့မှဘယ်လို့မှလွန်ကဲနိုင်မှာမဟုတ်ဘူးဆိုတာတော့ခေါင်းထဲမှာထားကြည့်ပါလေ
လက်ရှိမြန်မာနိုင်ငံမှာပြောင်းလဲဖို့လိုအပ်နေသေးတဲ့ကိစ္စတွေအများကြီးရှိနေသေးတယ်ဆိုတာကိုအခုလိုဥပမာပေးသွားပါတယ
်ကျမတို့နိုင်ငံရဲ့မှာဖြစ်နေတဲ့ကိစ္စတွေကိုအမြဲပဲလေ့လာနေတဲ့ပုဂ္ဂိုလ်တွေသိမှာတော့ဆန္ဒပြဖို့ဆိုလို့ရှိရင်လည်းအခုတည်းကလွယ်သေးတာကိစ္စမဟုတ်ပါဘူး။ဥပဒေအရဆန္ဒပြခွင့်ပိုင်ခွင့်ရှိတယ်ဆိုပေမဲ့ခွင့်ပြုချက်ရမှဆန္ဒမပြပိုင်ခွင့်ရှိတာပါ။ဒါဟာကျမကဆန္ဒပြတာတွေကိုအထူးအားပေးခြင်းနဲ့စိတ်နဲ့ပြောတာမဟုတ်ပါဘူး။ဒီမိုကရေစီအခွင့်အရေးတစ်ခုနဲ့ပတ်သက်လို့တောင်မှကျမတို့အခြေအနေဟာဒီမိုကရေစီရရှိပြီးသားအလူအတိုင်းဝိုင်းနေတယ်မတူဘူးဆိုတာကိုရှင်းပြခြင်းလို့ပြောတာဖြစ်ပါ
မြန်မာနိုင်ငံအပြောင်းလဲအတွက်လက်ရှိသမ္မတဦးသိန်းစိန်အပေါ်ဘလောက်အထိစိတ်ချလက်ချလက်တွဲနိုင်မလဲဆိုတဲ့မေးခွန်းကိုဒေါအောင်ဆန်းစုကြည်ပြန်ဖြေတာကတော့
ကျမကတော့ဘယ်သူတဦးတယောက်နဲ့လက်တွဲပြီးတော့လှုပ်ဆောင်မယ်လို့ဒီလိုစိတ်ထဲမှာမထားပါဘူးနိုင်ငံအတွက်အကျိုးပြုနိုင်မယ်ဆိုလို့ရှိရင်ကျမတို့ဟာအားလုံးနဲ့အတူလက်တွဲပြီးလှုပ်ဆောင်ရမှာပဲအရေးကြီးဆုံးကတော့တပ်မတော်နဲ့လက်တွဲပြီးလှုပ်ဆောင်ရမှာပဲဒါကျမတို့အမြဲပဲပြောနေတဲ့ကိစ္စပါဒီတော့တပ်မတော်ဟာကျမတို့ပြည်သူတွေနဲ့တသားတည်းဖြစ်သွားပြီးတော့ပြည်သူတွေရဲ့ဆန္ဒဟာလဲတမတော်ရဲ့ဆန္ဒပဲတမတော်ရဲ့ဆန္ဒဟာလဲပြည်သူတွေရဲ့ဆန္ဒပါပဲဆိုတဲ့အခြေအနေရောက်သွားမှသာလျှင်ကျမတို့မြန်မာနိုင်ငံရဲ့တိုးတက်မှုဟာစိတ်ချရပြီလို့ကျမတို့ပြောမှာပါအဲ့တော့အရေးကြီးတာလူကိုစိတ်ချနိုင်မှာမဟုတ်ပါဘူးအခြေအနေကိုစိတ်ချနိုင်မှာပါကျမတို့တိုးတက်ရေးအခြေအနေကိုစိတ်ချအောင်လို့ကျမတို့လုပ်သွားမှာဖြစ်ပါတယ်
ဒီတွေ့ဆုံပွဲမှာပဲ Federal စနစ်ဆိုတာဟာပြည်ထောင်စုကိုပြိုကွဲစေတဲ့စနစ်မဟုတ်ဘူးဆိုတာကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကအမေရိကန်ပြည်ထောင်စုနဲ့ဥပမာပေးပြောကြားသွားခဲ့ပါတယ်။နောက်တစ်ခါမြန်မာနိုင်ငံမှာလက်ပေးလက်ယူစနစ်ပပျောက်နိုင်မယ့်အလားအလာရှိသေးသလားဆိုတဲ့အပေါ်သူ့အမြင်ကိုမေးတဲ့အခါမှာတော့ဒေါအောင်ဆန်းစုကြည်က
လက်ပေးလက်ယူကိစ္စအင်တာမခဲရင်ပါဘာဖြစ်လို့လဲဆိုတော့ဒါကျွန်မပုံမှန်နေနေပြောတာနော်အလူအဖွဲ့အစည်းတစ်ခုမှာလက်ပေးလက်ယူဟာအကျင့်တစ်ခုဖြစ်သွားပြီဆိုရင်ဒီဟာကိုဖြတ်လိုက်ဖို့ဆိုတာမလွယ်ပါဘူး။ဥပမာဆိုလို့ရှိရင်ကျမတို့အဓိကဝန်ထမ်းတွေကစတာပေါ့ဝန်ထမ်းတွေကလက်ပေးလက်ယူလက်ပေးလက်ယူလုပ်နေတဲ့ခါကျတော့သူတို့ကတချို့ကဘယ်လိုပြောလဲဆိုဝန်ထမ်းတွေလက်ကနေလို့လက်ကတိုးပြလိုက်လို့ရှိရင်ဒီလက်ပေးလက်ယူမှုတွေကရပ်သွားမှာပဲလို့ထင်ကြပါတယ်ဒီလောက်မလွယ်ပါဘူးအရင်တုန်းကကျမတို့မြန်မာနိုင်ငံမှာဝန်ထမ်းတွေကလက်ပေးလက်ယူမလုပ်ပါဘူးအဲ့ဒီတုန်းကလည်းဝန်ထမ်းလက်ကဆိုတာဟာဝန်ထမ်းတယောက်ကိုသိခါရှိရှိနဲ့နေနိုင်အောင်လောက်အောင်ရှိပါတယ်ဒါပေမဲ့နောက်ပိုင်းမှာဝန်ထမ်းလာကဟာဝန်ထမ်းတွေကိုတိတ်ခါရှိရှိနဲ့ နေပိုင်းခွင့်မပေးလောက်ဘူးဆိုတော့ဒါပေးရလိုက်ယူอ่ะအကျင့်ကြီးတစ်ခုဖြစ်တယ်အကျင့်ကြီးတစ်ခုဖြစ်လာတဲ့ခါကျတော့လူဝင်းသားနေရဝင်းသားအဆင့်မနေတော့ဘဲနဲ့တခါတည်းတန်းကြွယ်အဆင့်တတိဟိအဆင့်နေတော့နေကြတော့တာပဲအဲ့ဒီလိုနေနေတဲ့ဝင်းသားနေကိုတော်ယုံတန်ယုံဝင်းသားနေနေနိုင်တဲ့နေသင့်တဲ့အဆင့်တန်းနဲ့ပြန်နေဆိုလို့နေခိုင်းရတာမလွယ်ဘူးเนาะဒါကျမလက်တွေ့ကြကြပြောတာအဲ့ဒီတော့တစ်ဖက်ကနေပြီးတော့လခါတွေတိုးပေးရမယ်မှန်နေအခွင့်အရေးတွေတိုးပေးရမယ်မှန်နေတစ်ဖက်ကနေလည်းအရေးယူရလိမ့်မယ်ဥပဒေအရလက်ပေးလိုက်ယူလို့မှုလုပ်တဲ့ဝန်ထမ်းတွေကိုအရေးယူတော့တယ်ဒီတော့အရေးယူယုံနဲ့ဒီကိစ္စပြီးသွားမလားဆိုတော့အဲ့ဒါလည်းမလုံလောက်သေးဘူးစိတ်ဓာတ်ကြီးရအရလည်းကျမတို့အများကြီးစ조사ပါလိမ့်မယ်အဲ့တော့ကျမတို့ကအဲ့ဒီလက်နဲ့သုံးမှုသုံးသွားရမယ်လို့ချင်တယ်ပထမတော့သက်ဆိုင်ရာလူတွေကိုလက်လကလုံလောက်လောက်ပေးရမယ်ဒုတိယအဖြစ်တရားဥပဒေအရအရေးယူရမယ်အဲလက်ပေးလိုက်ယူလို့လို့ရှင်တတိယအဖြစ်စိတ်ဓာတ်ပိုင်းဆိုင်ရာအရပြုပြင်ရမယ်ပြုပြင်ရမယ်ဆိုတော့ကျမတို့ကဒါပညာရေးနဲ့လည်းဆိုင်တာပေါ့အကြောင်းပါလေးကစပြီးတော့ပြုပြင်ယူရမယ
်အမေရိကန်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံတဲ့ပွဲတိုင်းမှာဒေါအောင်ဆန်းစုကြည်ကိုမေးကြတဲ့မေးခွန်းတစ်ခုကတော့မြန်မာနိုင်ငံကိုဘယ်လိုကူညီလို့ရနိုင်မလဲဆိုတဲ့မေးခွန်းမှာ
ကျမတို့တခုတော့အကြံပြုချင်ပါတယ်ကိုတန်ရဘက်တစ်ခုကိုရွေးလိုက်ပါဥပမာဆိုလို့ရှိရင်ပညာရေးဘက်မှာတန်သလားကျန်းမာရေးဘက်မှာတန်သလားဒါမှမဟုတ်အဲ့ဒီဘက်ကိုအားပေးခြင်းသလားကြီးပွားရေးမှာဘက်မှာအားပေးခြင်းသလားဟာလူငယ်တွေဖွံ့ဖြိုးရေးအတွက်အားပေးခြင်းသလားတခုခုကိုတန်ရာကိုစေတနာရှိရာဂန္ဓာတခုစဉ်းစားလိုက်ပါစဉ်းစားပြီးတော့မှအဲ့ဒီဂန္ဓာမှာငါထိကျရောက်ဖြစ်အောင်ကုညီမယ်ဆိုပြီးတော့အဲ့ဒီဂန္ဓာနဲ့ချက်ညွယ်နေတဲ့သူတွေနဲ့ချက်သွဲကြည့်ပါချက်သွဲတဲ့အခါကျရင်တယောက်တည်းကိုပဲမချက်သွဲပါနဲ့တယောက်တည်းပြောတာကိုနဲ့ပဲမပြီးစေပါနဲ့သုံးလေးယောက်ဆက်သွယ်ပါသူတို့ပြောတာညီနားထောင်ပါအကောင်းဆုံးအဖြေကိုရှာပါအားလုံးလူတိုင်းလူတိုင်းဟာတယောက်ချင်းတယောက်ချင်းဘယ်လိုလုပ်အကောင်းဆုံးကူညီနိုင်မလဲဆိုပြီးတော့စဉ်းစားပြီးတော့ယုံကန်ရမယ်အချိန်မလို့စဉ်းစားကြပါယုံကန်ကြပါစ조사ကြပါအဲ့ဘယ်ဆိုဆိုပြောသလိုပေးဖို့ကောင်းဖို့လည်းမတွန့်တို့ကြပါနဲ့လို့ပြောပြတယ
်။အင်ကာနေတော့က Los Angeles မြို့မှာလုပ်ခဲ့တဲ့ပွဲမှာပရိသတ်3000နီးပါးလာကြတယ်လို့ပွဲစီစဉ်သူတွေက FOA ကိုပြောပါတယ်။ American ပြည်ထောင်စုကို September 18ရက်နေ့ကရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ဟာတတိယနှစ်ပတ်ကျော်ကြာတဲ့သူ့ရဲ့ခီးစဉ်အတွင်းမှာ Washington DC, New York, Fort Wayne, Kentucky, San Francisco နဲ့ Los Angeles မြို့တွေမှာမြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့တာပါ။ Los Angeles မြို့ဟာဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမှာနောက်ဆုံးသွားတဲ့မြို့ဖြစ်ပါတဲ့ဒေါအောင်ဆန်းစုကြည်ဟာဒီကနေ့အောက်တိုဘာလ3ရက်နေ့မှာတော့မြန်မာနိုင်ငံကိုပြန်မယ်လို့သိရပါတယ်ရှင်။